အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတ်တာအတုဇာခန္ဓာအနေပြီးတော့ကြိုဆိုနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကတော့နုပြတတ်တာအတုဇာခန္ဓာရဲ့စီစဉ်တင်ဆက်သူတေဇဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြတတ်တာအတုဇာခန္ဓာဆိုတဲ့ဒီစီစဉ်လေးမှာယနေ့လူငယ်တွေရဲ့ဘဝအတ္တအတွက်အတုဇာကောင်းတဲ့အကြောင်းအရာတွေခွန်အားယူစရာကောင်းတဲ့အကြောင်းအရာတွေအားတက်စရာပုံဥပမာတွေအကြောင်းအရာများစွာကိုကျွန်တော်တို့ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်နုပြူကြတဲ့လူငယ်တွေရဲ့ဘဝအတ္တဟာအင်မတန်အရေးကြီးပါတယ်။သူတို့တွေရဲ့ဘဝအတ္တဟာငယ်ရွယ်စဉ်အချိန်လူငယ်ဘဝမှာလွတ်လွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်နဲ့ဘဝကိုဖျက်ချော်နိုင်ခဲ့မယ်ဆိုလို့ရှိရင်နောက်တစ်ချိန်သူတို့တွေလူကြီးတယောက်ဖြစ်လောကကြီးရဲ့နေရာတွေကိုဥဆောင်တဲ့အခါမှာตาရတဲ့ကောင်းမွန်တဲ့ဥဆောင်မှုမျိုးကိုပေးနိုင်လိမ့်မယ်ဆိုတဲ့ယုံကြည်ချက်နဲ့လူငယ်လူရွယ်တွေကိုရည်စူးပြီးတော့ဒီစီစဉ်လေးကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်။ဒီတစ်ပတ်မှာလည်းပဲလူငယ်များရဲ့ဘဝအတ္တအတွက်တိထားတင်ပြီးတော့မိမိတို့ရဲ့ဘဝအတ္တမှာပြန်လည်ပြီးတော့အသုံးပြုတင်တဲ့အကြောင်းအရာလေးတွေကိုတင်ဆက်ပေးဖို့ရန်အတွက်ပြင်ဆင်ထားပါတယ်။ဒီတစ်ပတ်ကျွန်တော်လူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်ဘယ်လိုအကြောင်းအရာမျိုးလေးကိုပြောပြရင်ကောင်းမလဲလို့စဉ်းစားတဲ့ခါမှာကျွန်တော်ဆောင်းပါးတစ်ပုဒ်ကိုတွားပြီးတော့ဖတ်မိပါတယ်။ဆောင်းပါးကိုရေးတဲ့သူကတော့ဆရာကြီးဦးအောင်တင်းဖြစ်ပါတယ်။ဆရာကြီးဦးအောင်တင်းကလူငယ်လူရွယ်တွေရဲ့ဘဝအတ္တအသက်ရှင်မှုစိတ်နေသဘောထားဘလို့ထားမလဲဆိုတဲ့အဆောင်မများစွာကိုရေးခဲ့တဲ့နိုင်ငံကျော်စာရေးဆရာကြီးလည်းဖြစ်ပါတယ်။ဆရာရဲ့ဆောင်မနာမည်လေးကတော့တိကျင်စိတ်တဲ့။လူငယ်လူရွယ်တွေရဲ့ဘဝအတ္တဟာတိကျင်စိတ်ရှိဖို့အင်မတန်အရေးကြီးတယ်လို့ဆရာကြီးကသူ့ရဲ့ဆောင်မထဲမှာမိမောင်းထိုးပြပါဗါတယ်။အဲ့တော့ तू ကအဲ့ဒီဆောင်မရဲ့ဏ္ဍာမိုင်းလေးမှာအကြောင်းအရာတစ်ခုကိုဖော်ပြပါသေးတယ်။အဲ့ဒီအကြောင်းကတော့ तू ဒီပန်းစိုးတန်းမှာလမ်းလျှောက်ရင်းနဲ့ဒီဆောက်ဆိုင်မှာဆောက်တုပ်ကိုတွေ့လို့ तू ဝယ်ခဲ့တယ်ဒီဆောက်ကအင်မတန်ရှေးကြတဲ့ဆောက်ပေါ့နော်တီတော်မဲ့ပါတော်မူပြီးနောက်14 5နှစ်လောက်မှာထုတ်ထားတဲ့ဆောက်အုပ်ဖြစ်တယ်လို့ဆရာကြီးကတော့ပြောပါတယ်ဆိုတော့အဲ့ဆောက်ကဘာအကြောင်းလဲဆိုတော့ဒီဘွန်ရာဇဝင်သမိုင်းနဲ့မွန်စီဒီပထိုးတွေရဲ့ရာဇဝင်သမိုင်းဖြစ်တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီဆောက်ကိုဘယ်သူတွေရေးတာလဲဆိုတော့ဒီအဲ့ဒီဆောက်ရဲ့အမှားဆောက်ဖတ်ကြည့်တဲ့အခါမှာတဲ့ဒီဟိုမွန်တွေရဲ့သမိုင်းစာတွေကိုစုပြီးတော့မွန်ဘာသာနေပေါ့ဗမာဘာသာကိုပြန်ပြီးတော့ဒီလိုဆောက်တုပ်ဖြစ်လောက်လှုပ်တဲ့လူဟာအဲ့ဒီအချိန်တော့မော်လမြိုင်မြို့မှာနေတဲ့เนาะဒီမော်လမြိုင်နေမှာဒီမွန်ပြည်နယ်အရေးပိုင်ကြီးဖြစ်တဲ့ဒီအင်္ဂလိပ်လူမျိုးเนาะမစ္စတာဖွဲ့ရာဆိုတာဖြစ်တယ်လို့အဲသူ့ရဲ့အမှားဆောင်ကြည့်ပြီးသိရတယ်လို့ပြောပါတယ်ဆိုတော့ဆရာကြီးကစဉ်းစားတယ်ဘလို့ဖြစ်လို့เนาะတီတော်မဲပါတော်မူပြီးတော့နောက်70နှစ်20ဆိုတော့ဒီအင်္ဂလိပ်ဒီကျွန်တော်တို့တိုင်းပြည်ကိုအုပ်စိုးနေတဲ့အချိန်ကာလဖြစ်တယ်ဆိုတော့အင်္ဂလိပ်လူမျိုးတွေကเนาะဗမာပြည်ကိုလာရောက်တယ်ပြီးတော့ကျွန်တော်တို့စစ်တိုက်ပြီးတော့အနိုင်နဲ့ကျွန်တော်တို့နေချဲ့တယ်ပေါ့ဗျာသူတို့အာဏာရတဲ့အချိန်မှာအဲ့ဒီမစ္စတာဖွဲ့ရာဆိုတဲ့ဒီစစ်ဘိုအင်္ဂလိပ်လူမျိုးတယောက်ကသူကမွန်ရဲ့တမိုင်ကိုသူကစိတ်ဝင်စားပြီးတော့တဲ့เนาะအဲ့ဒီမြို့မှာရှိတဲ့မွန်စာတက်ပေတက်ပုဂ္ဂိုလ်နှစ်ယောက်ကိုခေါ်ပြီးတော့သွားပါเนาะမွန်တမိုင်ပေစာတွေပရပိုက်စာတွေခင်ဗျားတို့သွားရှာခဲ့ရှာခဲ့ပြီးွားလို့ရှိရင်အဲ့ဒါတွေကိုကျွန်တော်ဗမာလူပြန်ပေးပါဆိုပြီးတော့ခိုင်းတယ်အဲ့ဘာသာပြန်ပေးကောက်လဲတလောက်တယောက်40ပေးတယ်เนาะဒီတော့မင်းပါတော်မူပြီးအနှစ်20လောက်မှာငွေ40ဆိုတာရွှေဝယ်တော်မှနော်နှစ်ချက်သားသုံးချက်သားရနိုင်တဲ့အချိန်ကာလဖြစ်တယ်လို့ဆရာကြီးကသုံးသပ်ပါတယ်ဆိုတော့လာခကောင်းကောင်းပြီးတော့ဒီမွန်လူမျိုးတွေကိုနော်မွန်တကယ်ရှေးဟောင်းမွန်ပေစာပရပိုက်စာတွေတဲ့ကမွန်စာတွေဗမာလူပြန်ပြီးတော့အဲ့ဒီအင်္ဂလိပ်လူမျိုးကြီးကဗမာစာအုပ်တုပ်ကိုမွန်တမိုင်းရေးထားတဲ့ဗမာစာအုပ်တုပ်ကိုသူကဗမာပြန်ထုတ်ဝေပြီးတော့ဖြန့်ချိခဲ့ပါတယ်ဆိုတော့သူတို့ကတကယ်ဟိုကဘာတချမ်းအနေပြီးတော့ကျွန်တော်တို့စီကိုရောက်လာပြီးတော့ကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံတန်ဇာတာတွေအတွက်နေချက်နေတာမှန်တော်လဲပဲသူတို့ရဲ့အတ္တလောဘအတွက်နော်သူတို့ကောင်းစားရေးအတွက်ကျွန်တော်တို့ကိုအနိုင်ကျင့်အုပ်ဆိုးနေတယ်မှန်တော်လဲပဲသူတို့ရဲ့စိတ်ထဲမှာတိကျင်စိတ်ဆိုတဲ့အရာလေးတစ်ခုကပါလာတယ်လို့ဆရာကြီးက မိမောင်းထိုးပြပါတယ်အဲ့ဒီတည်ကျင်စိတ်ဆိုတာဘလို့မှတားဆီးလို့လည်းမရဘူးနော်ကို့အကျိုးအတွက်ကြောင့်လည်းမဟုတ်ဘူးနော်အဲ့တော့ तू ကဗမာပြည်ရောက်လာတဲ့ဗမာပြည်မှာဆိုတိုင်းသားလူမျိုးပေါင်းစုံရှိတယ်အဲ့ဒီမှာနော်ကချင်ကယားကရင်ချင်းမွန်မွန်ဆိုတဲ့ဒေသမှာ तू ကအုပ်ချုပ်ရတဲ့အရေးပိုင်မင်းကြီးဖြစ်တယ်အဲ့တော့ तू ကဒီမွန်လူမျိုးတွေကို तू ပို့ပြီးစိတ်ဝင်စားတော့ဒီမွန်လူမျိုးတွေရဲ့ယာစဝင်တစ်ခုတော့ငါဒီမှာနေထိုင်ပြီးတော့အုပ်ချုပ်နေတဲ့ကာလအတွင်းမှာငါပေါ်နိုင်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့မွန်နေရဲ့ဒလိထုံနှံရှေးဟောင်းယာစဉ်တမိုင်းကိုစိတ်ဝင်စားတဲ့တည်ကျင်တဲ့စိတ်နဲ့ဒီအင်္ဂလိပ်လူမျိုးကြီးတယောက်ဟာနော်ပတ်စံအကုန်ကြခံပြီးတော့မွန်ပညာရှိတွေကိုနော်ဗမာလိုပြန်ခိုင်းပြီးတော့အဲဗမာလိုမျိုးမွန်တမိုင်းရှေးဟောင်းစာအုပ်တို့ကိုထုတ်ဝေခဲ့တယ်ဆိုတဲ့အကြောင်းကိုအဲ့ဒီအမှားစာကိုဖတ်ပြီးသိရတယ်ဆိုပြီးတော့ဆရာကြီးအောင်တင်အဲ့ဒီစောင်းမားထဲမှာတုံးသက်ပြထားတယ်ဆိုတော့ကျွန်တော်တို့သိခဲ့ရဆရာကြီးကအဲ့ဒီမှာဗာပြောလဲဆိုလောကထဲမှာတဲ့လူတယောက်ကအသက်ရှင်နေထိုင်ပြီးလုပ်တဲ့အခါမှာတည်ကျင်စိတ်ကတိတ်ပြီးတော့အရေးကြီးပါတယ်တဲ့အဲ့တော့ကိုယ်နိုင်ငံကိုယ်တိုင်းပြည်လည်းမဟုတ်ကိုယ့်အတွက်လည်းတပြားမှာကိုယ့်ဧရိယာနဲ့အိတ်ဆိုင်နော်ဘာသာပြန်တဲ့လူတွေဆိုအဲ့ဒီအင်္ဂလိပ်ကြီးကသူ့ဧရိယာစိုက်ပြီးတော့ပတ်စံအောင်ပေးပြီးတော့မှဘာသာပြန်ခိုင်းရမှာဒါပေမဲ့အဲ့ဒီအလုပ်ကိုလုပ်ခဲ့တဲ့နော်စောင်းတောင်မှာရအောင်ထုတ်ခဲ့တယ်ဆိုတော့သူကဒီအရာပေါ်မှာလုပ်တဲ့အရာကသူ့အကျိုးတော့မဟုတ်ဘဲနဲ့သူ့ရဲ့အစိတ်ထဲမှာဖြစ်ပေါ်နေတဲ့တည်ကျင်စိတ်တစ်ခုကိုနှိုးစော်လိုက်တာဖြစ်တယ်ဆိုတာကိုဆရာကြီးကပြောပြပါတယ်အဲ့တော့ကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့ဘဝအသက်တာမှာလည်းဒီတိုင်းပဲဖြစ်ပါတယ်။ဒီနေ့ခေတ်ကြီးကအင်မတန်တိုးတက်နေတဲ့ခေတ်ကြီးဖြစ်ပါတယ်။လူများစွာတိုးတက်နေတဲ့အတွက်ကြောင့်မလို့ဟိုကပညာရဲ့အသက်တွေကိုသင်ယူဖို့အတွက်သင်တန်းတွေများစွာတက်နေရတယ်ဟလား။ဟိုတိုးတက်တဲ့ပညာရေးကိုသင်ယူဖို့ရန်အတွက်လူများထက်နောက်မကျအောင်နော်ပတ်စံတွေအကုန်ခံပြီးတော့အနောက်ကနေလိုက်ပြီးတော့သင်ယူနေရတဲ့ခေတ်ကြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုမျိုးလှုပ်နေတဲ့အလုပ်တွေရဲ့ကြားထဲမှာဒီလိုမျိုးကျွန်တော်တို့ဥပမာတင်တန်းတစ်ခုကိုတက်မယ်ဆိုလို့ရှိရင်ဒီတင်တန်းကိုတက်လို့ရှိရင်ငါအလုပ်တစ်ခုကိုရမယ်ဆိုတော့စိတ်သဘောထားကြမှုမဟုတ်ဘဲနဲ့အဲ့ဒီထက်လွန်ခဲ့တဲ့တည်ကျင်စိတ်နဲ့လုံနိုင်တဲ့လူငယ်တွေဖြစ်မှသာလင်အဲ့ဒီလူငယ်တွေဟာဒီနေ့တိုင်းပြည်ဒါမှမဟုတ်မိမိတို့ရဲ့ဘဝအတ္တတာအတွက်အကောင်းဆုံးကိုဖော်ထုတ်ပြသနိုင်တဲ့လူငယ်တွေဖြစ်ပါလိမ့်မယ်လို့ဆရာကြီးကမိမောင်းထိုးပြပါတယ်ဒီအကြောင်းအရာကိုကျွန်တော်လည်းသဘောတူပါတယ်ဘာဖြစ်လို့ဆိုကျွန်တော်တို့စီမှာတစ်ခုခုရဖို့အတွက်အဖေကတက်ခိုင်းလို့အဖေကဆယ်တန်းအောင်ဖြေခိုင်းလို့เนาะမိဘတွေကဘွဲကိုရစီခြင်းလို့ဆိုတဲ့သဘောမဟုတ်ဘဲနဲ့ကျွန်တော်တို့ဆယ်တန်းအောင်ဘာလို့ဖြေရတာလဲเนาะဒီမှာတင်ကြားနေတဲ့စာတွေကငါဘဝအတွက်ဘလောက်အထိပဲရှိလဲတက္ကသိုလ်မှာဘွဲတစ်ခုယူရမယ်ဆိုလို့ရှင်လဲဘယ်လိုမျိုးဘာသာရပ်ကိုငါယူမလဲဘာအောင်ငါတည်ခြင်းလဲအဲ့ဒီလိုစိတ်မျိုးနဲ့တင်ယူလေ့ကျင့်တဲ့သူသားလဲအဲ့ဒီဘာသာရဲ့အဲ့ဒီစာပေပညာကိုကောင်းကောင်းမွန်မွန်တက်ကြွနိုင်ပြီးတော့မိမိတို့ရဲ့ဘဝအတ္တတာမှာတကယ်ပဲအကျိုးထူးပြီးတော့လောကကြီးကိုလည်းပြောင်းပြီးတော့အကျိုးပြုနိုင်တဲ့လူငယ်တွေဖြစ်နိုင်တယ်เนาะနောက်တစ်ချိန်မှာဖြစ်လာနိုင်တယ်ဆိုတာကိုဒီနေ့ကျွန်တော်ကလည်းထက်ဆင့်ဆရာကြီးရဲ့စကားကိုထောက်ခံပြီးတော့ဒီနေ့လူငယ်လူရွယ်တွေအတွက်လက်ဆောင်ပါလိုက်ချင်ပါတယ်ကျွန်တော်တို့ဘာပဲလုပ်လို့တည်ကျင်တဲ့စိတ်နဲ့လုပ်တာဟာအင်မတန်အကျိုးရှိပါတယ်ကျွန်တော်တို့ငငယ်တုန်းကမြန်မာစာမှာเนาะသင်ခဲ့ရပါတယ်စာတူငညူဆိုတာရှိတယ်တဲ့เนาะသူ့ဘသူမှမလေ့လာခိုင်းတော့လည်းပဲစာရွက်အပိုင်းစာအတူလေးရှိတဲ့နေရာမှာဟလာဘာသာရေးထားလဲဆိုတာဒီလူကအကုန်လျှောက်ဖတ်ထားတော့နှစ်နှံဆက်ဆက်အကုန်သိတယ်တဲ့မိတိလာကံပေါ်မှာဘယင်ကြီးကလမ်းလျှောက်တဲ့အခါကျတော့ဒီနကွန်းဘသူစောက်လဲဆိုတော့တမျိုးလုံးမှရှိတဲ့ပညာရှိကဝိတွေတယောက်မှမသိဘူးတဲ့အဲ့နဲ့စာတူငညူခေါ်ပြီးမေးရတယ်စာတူငညူဒါဘယ်လိုဖြစ်လဲဆိုတော့ဒီနကွန်းရဲ့ရာဇဝင်ကိုစာတူငညူကရှင်းပြတဲ့အခါမှာရှင်ဘယင်ကပညာရှိကဝိအဖြစ်မြှောက်စားပြီးတော့နန်းတော်ကိုခေါ်တယ်အဲ့တော့ဒီဖြစ်ရလေကြည့်လိုက်မှဆိုရင်စာတူငညူကပညာရှိကဝိဖြစ်ရပါစေတော့မင်းမြောက်စားခံရပါစေတော့ဆိုပြီးတော့ပညာရက်ကိုလိလာခဲ့တာစာပေကိုဖတ်ခဲ့တာမဟုတ်သူ့ရင်ထဲကတည်ကျင်စိတ်ကိုပဲသူဟာမွေးမြူပြီးတော့အဲ့ဒီတည်ကျင်စိတ်အတိုင်းပဲလှုပ်ချင်ကင်ကျင်နဲ့ကြိုးစားခြင်းနဲ့စိတ်ကိုသူကမွေးမြူပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်ဒါကြောင့်မလို့ဒီနေ့လူငယ်လူရွယ်ရဲ့ဘဝတက်တာအတွက်ခွန်အားယူစရာကောင်းတဲ့ရှေ့အနာဂတ်မှာတိုင်းပြည်ကိုအကျိုးပြုနိုင်မဲ့လူငယ်ကိုယ့်ရဲ့မိသားစုကိုမြင့်တင်ပေးနိုင်မဲ့လူငယ်တွေဖြစ်ဖို့အတွက်တော့တည်ကျင်စိတ်ကလေးကိုမွေးပြီးတော့မိမိရဲ့ဘဝအတ္တတာမှာလေ့ကျင့်ပြုထောင်ပေးကြပါလို့ကျွန်တော်ဒီနေ့ကနေပြီးတော့စကားလက်ဆောင်ပါပေးလိုက်ချင်ပါတယ်ဒီကနေ့ကျွန်တော်ရဲ့နုပြူတတ်တာအတုစရာကဏ္ဍအစီအစဉ်ကိုနားထောင်နေကြတဲ့လူငယ်လူရဲ့အရောက်စီတိုင်းအထူးပဲကျေးဇူးတင်ပါတယ်တည်ကျင်စိတ်ကိုမွေးပြီးတော့မိမိရဲ့ဘဝကိုမြင့်တင်နိုင်တဲ့သူတွေမိမိရဲ့ပတ်ဝန်းကျင်ကိုမြင့်တင်နိုင်တဲ့သူတွေနောက်ဆုံးမှာတိုင်းပြည်ရဲ့ဂုဏ်ကိုဆောင်နိုင်တဲ့လူရည်ကျွန်းနေဖြစ်နိုင်ကြပါစေလို့ဆန္ဒပြုနေပဲကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲရနာလိုက်ချင်ပါတယ်လူငယ်လူရဲ့အရောက်စီတိုင်းနဲ့နားထောင်နေကြတဲ့တောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
so